อันนี้ก็ยกอีเมียด้วยอัตถุสัมมาอเยจีเนี่ยอริกขภาวนา4မျိုးပေါ့ကိုယ်စုံတရား4ပါအဲ့ဒီတွေကပထမကိုယ်စုံတရားတော့ပြောပြပါပြီဒီနေ့ဉာဏ်နဲ့ကိုယ်စုံတရား3ပါဆက်လက်ပြီးတော့ရှင်းလင်းတင်ပြပါမယ်အဲ့ဒီ3ပါကတော့မေတ္တာအသုဘဘာဝနာနဲ့မရဏစတိပါလေအဲ့ဒီ3မျိုးပါပဲအဲ့ဒီ3မျိုးတွေကမေတ္တာဆိုတာဟာသူများတွေလိုသူများတွေလိုပါလေသူများတွေလည်းပဲကိုလိုပဲချမ်းသာခြင်းကြပြီလိမ့်မယ်လို့ပထမဆုံးကိုကြီးစာတရားလေးဥထားတာကိုကြီးစာတရားလေးထားပြီးတော့သူတော်ဘာပေါ်မှာပေါ့လေကောင်းစားစေခြင်းနဲ့ချမ်းသာစေခြင်းနဲ့စိတ်ထားကိုစိတ်ထားမျိုးကိုဒီနေရာဌာနမှာမေတ္တာလို့ခေါ်တာပါပဲသူတယောက်ပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်မကျေနပ်เสียတွေ့လို့ဒေါသတွေပြင်းထန်နေလို့ရှိရင်စိတ်ပြည့်စိတ်ဆိုးမုန်းမြုပ်မှုတွေဖြစ်နေလို့ရှိရဲ့စိတ်ဟာချုပ်ကကကြီးဖြစ်နေတာစိုးစိုးပြေးပြေးမရှိဘူးသူတို့ရဲ့အကျိုးစီးပွားလိုလားတဲ့စိတ်ကလေးတွေဖြစ်နေတော့စိတ်ကလေးဟာစူပြေးနေတာပဲအရှင်ပြေးတယ်အဲ့လိုစိတ်ထားမျိုးလေးတွေပထမဆုံးစပြီးတော့မွေးရတာပါပဲခန်းဆောင်မှုဖဲနဲ့တကယ်အတိတ်ပဲရှိတဲ့ကျိုးစီးပွားလိုလားတဲ့မေတ္တာမျိုးထရှိတတ်ဖို့လည်းပဲသိအရေးကြီးပါတယ်ခန်းဆောင်မေတ္တာကတော့တူးနဲ့တူပုံသစ်ဆက်ဆံရေးမှာကိုယ်လုံးကချောအောင်ဆိုပြီးတော့ဗောလေခန်းဆောင်အမူအရာလေးတွေဗောလေကိုယ်အမူအရာလေးနှုတ်အမူအရာလေးတွေဒါတွေရှိတာစိတ်ကတကယ်ပါပါမှဟန်ဆောင်မှုဖဲနဲ့တကယ်မေတ္တာစစ်စစ်ဖြစ်နိုင်ပါတယ်ဒီမှာအဲ့ဒါလည်းတတိထားရမှာပါပဲမေတ္တာဆိုတဲ့ပါဠိစကားလုံးထဲမှာကျွဲနေတဲ့အဓိပ္ပာယ်လေးကအမှန်တရားရှင်းတတ်စရာကောင်းပါလားအဓိပ္ပာယ်ကတော့စိတ်ကိုစူစူဖတ်ဖတ်စူစူပြည်ပြည်ချောမောင်ပြုလုပ်တတ်ပါလေတရားရောက်မေတ္တာခေါ်တယ်သူကိုစကလေနဲ့စနေဟလို့လည်းခေါ်ပါတယ်စနေဟစိနေဟလို့လည်းခေါ်ပါတယ်စိနေဟဆိုတာစိတ်ရဲ့အဆူအဆေးအဆူအဆေးတက်ပေါ်လေတမဒါပေါ့ဥမာဖြင့်အရာဝတ္ထုတစ်ခုဟာ၆တွေ့နေလို့ရှိရင်အခြား၆တွေ့တဲ့အရာဝတ္ထုနဲ့ပေါင်းစပ်လို့မရပါဘူး၆တွေ့တဲ့စက္ကူနှစ်ခုဟာကြားကအကောကမရှိဘူးဆိုလို့ရှိရင်ကတ်လို့မရပါဘူးအဲကြားကကော်လေးထည့်လိုက်လို့ရှိရင်လွယ်လွယ်လေးကတ်လို့ရပါတယ်သို့သောအဲ့ဒီကော်လေးကလည်းပဲတစ်ဖက်သို့ကော်နဲ့နှစ်ဖက်သို့ကော်နှစ်မျိုးရှိတယ်တစ်ဖက်သို့ကော်တက်တက်ကတော့ကတ်တယ်လို့ဆိုပေမဲ့လို့ကြားထဲမှာလေခိုးသွားနိုင်သေးတယ်။နှစ်ဖက်သို့ကောကောနှစ်ဖက်သို့ထားတဲ့စစ်ကူရင်းဆိုလို့ဒီကတ်လိုက်တဲ့အခါမှာတခါတည်းကိုချက်ကလေးဆိုအဆင်ပြေသွားတာပါပဲတော်။အဲ့တော့တူနဲ့တူပုံသေးဆက်ဆိုင်ရင်မှာတူကသာအကျိုးစီးပွားလိုလာပြီးတော့အခြားတူကဟန်ဆောင်ဆိုလို့ရှိရင်တော့ပူလို့ပေါင်းလို့မလွယ်ပါဘူးတော်။ဒါကြောင့်တူနဲ့တူဆက်ဆံရေးမှာမိသားစုရေးဆက်ဆံတဲ့အခါမှာဖြစ်ဖြစ်ဆွေမျိုးကြီးဆက်ဆံတဲ့အခါမှာဖြစ်ဖြစ်မိတ်ဆွေတငယ်ကြီးဆက်ဆံတဲ့အခါမှာဖြစ်ဖြစ်စီးပွားရေးဘက်လုတ်ကဲ့လုတ်ဖို့ကောင်းပဲအခုလိုတရားကျင့်ဖို့ကျင့်ပဲဆိုတော့ဘုရားချင်းချင်းအဲမေတ္တာဆိုတာထားရပါတယ်တော်မှာ ဒါမှတိုးနဲ့တူအကျိုးစီးပွားလိုလာပြီးတော့ကိုဥတီထားတဲ့လုပ်ငန်းပေါ်လေပူပေါင်းပြီးတော့ဆောင်ရွက်တဲ့အခါမှာအောင်မြင်ရှိနိုင်ပါတယ်ရိုးရိုးမေတ္တာထားတဲ့သူဟာသုံးဖို့မေတ္တာဘာဝနာပွားများလေရှိသူဟာအရာရာမှာပေါ့လေကိုရိုးကိုရှည်တမ်းမတင်တတ်ပါဘူးကိုယ်ရိုးမမြော်တတ်ပါဘူး သူတစ်ပါးရဲ့အကျိုးကိုသာရှေ့ရှုပြီးတော့အလုတ်လုတ်တတ်တဲ့အလေးအထရှိပါတယ်အဲ့ဒီအလေးအထလေးတွေကကောင်းလာပြီဆိုလို့ရှိရင်မိမိအတွက်ကောအများအတွက်ကောအချီးလေးကုန်ကြမဲ့ဟာတွေဒါတွေမလိုလားတော့ပါဘူးအဲ့ဒါတွေကိုလည်းပဲသိရှိနားလည်တတ်ပါတယ်မဟုတ်လားပြီးတော့သူတို့ရဲ့အကျိုးစီးပွားလိုလားတဲ့စိတ်တွေရှိတယ်ဆိုတဲ့ကိုကသူတို့ဘာကိုကိုယ်အတွက်နဲ့ဆင်းရဲဒုက္ခမရောက်စေခြင်းဘူးအစစရရအရှင်ပြေချမ်းသာစေခြင်းနဲ့စိတ်တတ်တည်တာအဲ့လိုဖြစ်တတ်ပါတယ်တမဒါကရိုးရိုးမေတ္တာထားတတ်တဲ့ကာမရနိုင်တဲ့အကျိုးတွေပေါ့လေတကယ်မေတ္တာပွားလို့ရှိရင်ချမ်းသာစွာအိပ်ရတယ်ချမ်းသာစွာနိုးတယ်အိပ်မဆိုးတယ်မမဲ့ဘူးဆိုတော့17မျိုးတော့အကျိုးရနိုင်ပါတယ်သို့သောဒီကတော့တရားထုတ်တဲ့အခါမှာဒီအမယားကိုမေတ္တာဖြန့်ထားတော့အမယားကကိုယ့်ပေါ်မှာမိတ်ဆွေသဘောမျိုးခင်မလေးသဘောမျိုးဖြစ်နေတော့ဒုက္ခမပေးဘူးပေါ့လေမြင်ရတဲ့အရာတွေရောမမြင်ရတဲ့အရာတွေရောပေါ့လေအန္တရာယ်ကင်းကင်းနဲ့ရှင်းရှင်းနဲ့ပေါ့လေလောလောလတရားအထုတ်နိုင်တဲ့အခြေအနေရှိတတ်ပါတယ်အဲ့ဒီမေတ္တာပွားနည်းဆိုတာလည်းပဲအတွင်းကစိတ်ပြည့်စုံဆိုးမုန်းညှို့မှုဒေါသယံပေါ့လေဒေါသယံကင်းယုံမြဒေါသယံကင်းပြီးတော့ကုသိုလ်ဖြစ်ယုံမြပေါ်များတဲ့မေတ္တာမျိုးနဲ့ဇန်တရားဖြစ်ုံမြပေါ်များတဲ့မေတ္တာဆိုတာနှစ်မျိုးရှိပါတယ်ကုသတိပဋ္ဌာန်တရားကိုဥစားပေးပြီးတော့အထုတ်တဲ့ပုဂ္ဂိုလ်တွေမှာတော့မေတ္တာဇန်ဖြစ်အောင်အထုတ်ဖို့မလိုပါဘူးအကာအကွယ်လေးဖြစ်ုံမြဒေါသရာလေးကိယုံမြပေါ်လေးကြံစားရာလေးကိယုံမြဒါလို့ပဲလိုပါတယ်ဒီမှာဒီတော့ရှင်ကအစဉ်လာဗောလိမေတ္တာပွားပုံလေးတွေပြထားပါတယ်ပထမကိုကိုကိုမေတ္တာပွားရမယ်ဆိုတော့တတိအနေနဲ့ဗောဒုတိယဟာချမ်းသာကြိုက်ကြတဲ့ဆင်းရဲယုံမှုဆက်ဆုပ်တယ်ဒုတိယဟာအသက်ရှင်ကြတယ်မသိချင်းကြဘူးလူတဘာဝတွေကြည်ပြီးတော့ဗောလိမိမိလည်းပဲအဲ့ဒီတည်းမှာပါတယ်ဆိုတာပေါ့လေမိမိကိုယ်တိုင်ကလည်းပဲရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေတက်တော့တက်တာကိုခန္ဓာကြီးကိုပြည့်စုံစွာပေါ့လေဆောင်ရနိုင်ပါစေဆိုတာပေါ့လေဒါလေးလိုလားတာပါပဲကိုယ်ကိုယ်တိုင်ကဒါလေးလိုလားပြီးတက်တည်ထားပြီးတော့ပေါ့လေအခြားခြားတ ত্ত্ব ဝါတွေလည်းပဲဒီလိုပဲလိုလားကြမှာပဲဆိုတဲ့အနေနဲ့ပေါ့လေအလုံးတတ္တဝါကြီးရံငိမ့်ပေးကင်းကြပါစေဆိုတော့အဝိရာဟောတုစိတ်ဆင်းရဲကင်းကြပါစေအပြပိစာဟောတုစိတ်ဆင်းရဲကင်းတယ်ဆိုရင်စိတ်ချမ်းသာပါစေလို့ပြောရရောက်ပါတယ်ကိုဆင်းရဲကင်းပါစေဆိုရင်ကိုဆင်းရဲကိုချမ်းသာဖြစ်စေခြင်းတဲ့သဘောပါပဲလူတွေမှာဆိုလို့ရှိရင်ကိုဆင်းရဲစိတ်ဆင်းရဲကင်းတယ်ဆိုရင်ကိုချမ်းသာစိတ်ချမ်းသာရှိနေတယ်ပြနေတာပဲสุขกามาဆိုတာပေါ့လေချမ်းသာကိုလိုလားတယ်ဆိုတော့ဒီချမ်းသာအရေးကြီးတာပဲကိုချမ်းသာစိတ်ချမ်းသာရှိနေဘာမှလုပ်ဖို့မလိုတော့တာပြည့်စုံနေပြီဒါပေမဲ့လို့မိမိခန္ဓာကိုယ်ကြီးจุยะงวยะတော့ยีตอกยะတော့อานาอยู่ยะတော့အပူအိမ်မြတ်တောင်နေရတာစသည်ဒီကိစ္စတွေအများကြီးပါပဲအဲဒီလိုကိစ္စတွေဆောင်ရွက်တဲ့နေရာမှာလည်းပဲ တက်တောင့်တက်တာလေးဖြစ်ပါဖြစ်ကြပါစေဆိုတာပေါ့လေဒါလည်းမေတ္တာပါပါအဲ့ဒါတော့ကျမ်းကမှာလာတဲ့အတိုင်းပေါ့လေမေတ္တာပို့နည်းလေးမျိုးရှိပါတယ်ဒီမှာလားချမ်းသာလိုလားပြီးတော့ရှင်ရဲ့ကိုယုံမှုဆက်တုတ်တဲ့တတ္တဝများရဲ့အလိုချက်ဖြစ်အောင်ပေါ့လေအရေးကြီးတာကတော့အဲ့ဒီစိတ်ဆဲကင်ကိုဆဲကင်စိတ်ချမ်းသာကိုချမ်းသာအစီအရာကိုဆိုတာကတော့ယဉ်ငိမ့်ဘေးကင်းမှအဲ့ဒီချမ်းသာမျိုးရတတ်ပါတယ်ယဉ်ဆိုတာကအတွင်းယဉ်လည်းရှိတယ်အပြင်ယဉ်လည်းရှိပါတယ်တနည်းအားဖြင့်အကုသိုလ်ယဉ်ခေါ်တဲ့ကိလေသာယဉ်နဲ့ပုဂ္ဂလဝေရပုဂ္ဂိုလ်ယဉ်ဆိုတာနှစ်မျိုးရှိပါတယ်နှစ်မျိုးရှိတဲ့ကအပြင်ပပုဂ္ဂိုလ်ယံဆိုတာကြုံရခဲ့ပါတယ်အတွင်းတွေကအကုသိုလ်ခေါ်တဲ့ကိရိတာယံကတော့အများအားကြုံနေတာပဲအဲ့ဒါကတော့ဒေါသပါပဲဒေါသဆိုတာစိတ်ပြတ်တာစိတ်ဆိုးတာမုန်းတာပေါ့လေကုသမားတော့မုန်းတိတဲ့သဘောပါပဲအဲ့ဒီမုန်းတိတဲ့သဘောအတွင်းယံပဲယံကင်းကြပါစေဆိုတာပေါ့လေအဲ့ဒီအတွင်းရအရေးကြီးဆုံးအတွင်းရကင်းကြပါစေအပြင်ရလည်းကင်းကြပါစေဆိုတော့ဒီထဲပါပါတယ်ဗျာဒေါသခေါ်တဲ့အနိကဆုံးအတွင်းရကင်းကြပါစေဆိုတော့အတွင်းရကင်းလို့ငြိမ့်ပြီဆိုလို့ရှိရင်ဘာအကျိုးတွေရသလဲဆိုတော့အတွင်းရမငြိမ့်ရင်ဒေါသအလိုလိုက်ပြီးတော့သူတို့ဘာပေါ်မှာမနာလိုစိတ်ဝန်တိုစိတ်တွေများတာလည်းရှိတယ်ဖြစ်စီတတ်တယ်ဒေါသလိုလိုက်ပြီးတော့ညှင်းဆဲတဖြတ်တတ်တယ်ဒေါသလိုလိုက်ပြီးတော့သူများလိန်တတ်တယ်ညာတတ်တယ်မတော်တာတွေလျှောက်ဖြစ်ကုန်တာပဲအဲဒီလိုဆိုလို့ရှိရင်ကိုယ့်ဘဝကိုသုံးသပ်ကြည့်တဲ့အခါမှာအတ္တနုဝါဒဘယဆိုတာပေါ့လေကိုယ့်ကိုယ်ကိုဆွဆွဲတယ်ကိုကိုကိုမကြည်နဲ့တာကိုကိုကိုအပြစ်တင်တဲ့ဘေးတွေစိုက်တော့တာကြောက်ဖို့ရဘေးတွေမဖြစ်လို့လဲဆိုလို့ရှိရင်အတွင်ဒေါသရမငိမ့်လို့ဆိုတာဒီမှာသွားပြီးတော့ကောက်ချက်ချလို့ရပါတယ်ပြီးတော့ဝန်ကြည်ပညာရှိသူတော်ကောင်းတွေအကဲ့ရခံရတာပရဏုဝါဒဘေးရခေါ်ပါတယ်ပရဏုဝါဒဘေးသူများအကဲ့ရခံရတာဒေါသတွေလွန်ကဲပြီးတော့တခုခုရဇုံမှုတခုကျွတ်လွန်ပြီဘီဆိုလို့ရှိရင်ဓာန်တင့်တဲ့ဘေးပေါ့ဥပဒေနဲ့အေးအေးယူခါရတာထောင်ကျရတာပြီးတော့တည်တံထိုက်လောက်အောင်ကျွတ်လွန်ပြီဆိုလို့ရှိရင်တော့တည်တံထိုက်တာပေါ့ဓာန်မျိုးတွေပေါ့ပြီးတော့ကိုယ်ကသွားပြီးတော့စောကခါရတဲ့ပုဂ္ဂိုလ်စုကတုတ်ပြန်တဲ့ဓာန်တွေခါရတာအမျိုးမျိုးပေါ့လေဒီမှာအဲ့ဒါဒန္တဗျာခေါ်ပါတယ်တုတ်ပြန်ခံရတဲ့ဓာန်တင့်တဲ့ဘေးတဲ့ကိုကသူတို့ဘုံမှာမေတ္တာမထားနိုင်တော့စိတ်ယုတ်မှာရှိနေတော့မတော်တာတွေလုပ်ပြီးဆိုလို့ရှိရင်ဆိုးယုတ်တဲ့စေတနာအယဘောလေမကောင်းယူဘောလေဒုက္ခတိဘယဘုရားဆိုတာဘောလေမကောင်းတဲ့ဘဝတွေမှာဆက်ယုတ်တတ်တာဘောလေအဲ့ဒီဘေးမျိုးရမကင်းလို့ရှိရင်အဲ့ဒီဘေးကြီးလေးမျိုးစိုက်တာပါပဲဒေါသရံကင်းပြီးတော့မေတ္တာထားရလို့ရှိရင်တော့အဲဒီဘေးမျိုးဘေးကင်းသွားတယ်တဲ့။ယဉ်ငိမ့်ဘေးကင်းတယ်။ယဉ်ငိမ့်ဘေးကင်းလို့ရှိရင်အလိုလိုပဲစိတ်ချမ်းသာမှုရလာတာပါပဲ။အလိုလိုပဲကိုယ်ချမ်းသာမှုလည်းရလာတာပါပဲ။ဒါတော့သိကြပါတယ်။အဲတော့ကမ္ဘာသူကမ္ဘာသားတွေဟာစိတ်ရှင်းမှုကင်းပြီးတော့စိတ်ချမ်းသာမှုလိုလာရင်ကိုယ်ရှင်းမှုကင်းပြီးတော့ကိုချမ်းသာမှုလိုလားလို့ရှိရင်ကိုရဲ့အတွင်းရာနေပေါ့လေဒေါသခေါ်တဲ့အကုသိုလ်အတွင်းရာနေပေါ့လေကင်းအောင်နေဖို့ရအကင်းအောင်ဆွမ်းဆောင်နေတာတော့မေတ္တာဘာဝနာကဆွမ်းဆောင်နေပါတယ်သတိပ္ပဏကတော့ဆွမ်းဆောင်နိုင်ဆုံးပေါ့လေဒီမှာအဲ့ဒါသတိပ္ပဏတရားအထုတ်မယ်ဆိုတော့အဲ့ဒီပထမဆုံးဒေါသရာနေပေါ့လေအေးနှစ်အောင်ဒေါသရာနေအေးပြီးတော့ဘေးကင်းတဲ့တရားထုတ်နိုင်အောင်ဆိုပြီးတော့နည်းနည်းပါပါဖြစ်ဖြစ်မေတ္တာပွားရပါတယ်။စွမ်းအားကောင်းတဲ့မေတ္တာဖြစ်ဖို့လိုပါတယ်။ ဇံဖြစ်နဲ့ပေါ်လာတဲ့မေတ္တာမျိုးကတော့ဆွမ်းအကောင်းဆုံးအထက်ဆုံးပါပဲ။ရိုးရိုးကုသိုလ်ဖြစ်ပွားရတဲ့မေတ္တာမှလည်းပဲဆွမ်းအကောင်းလုတဲ့နေ့တွေရှိပါတယ်ဆိုတော့ကုအားလုံးယဉ်ကျေးဘေးကင်းကြပါစေ။ဆေးဆဲကင်းကြပါစေ။ကုဆဲကင်းကြပါစေ။တည်တောင့်တတာကုကနာစုံစွာဆောင်ရွက်နိုင်ကြပါစေဆိုတဲ့ မနောကမေတ္တာမြတ်တာပဲသူကရှိပါသေးတယ်ထားတတ်ပါသေးတယ်အဲ့ဒီမနောကမေတ္တာတက်တက်ကတော့အသိအားပြီးတော့မရှိလာဘူးအာမကောင်းလို့စွန့်ရေးတက်ပြီးတော့မထက်လာဘူးနှုတ်နဲ့ကိုယ်အမူအရာပါဖို့အသိအရေးကြီးပါတယ်စိတ်ထဲကသူတို့ရဲ့အကျိုးစီးပွားလိုလားသလောက်နှုတ်ကလည်းပဲအဲ့ဒီလိုမေတ္တာမျိုးထားပါတယ်ဆိုတာပေါ့လေအပြောဆိုရလေးလေးမာမာလေးသူများနားဝဲအောင်ပေါ့လေဒီမှာချမ်းသာတယ်လေးဖြစ်အောင်ပြောတာဆိုတတ ူရာလေးတွေမရှိဘဲနဲ့ပါလေခုနသူတော်ဘောမှာအကျိုးရှိပါလို့လာတဲ့မေတ္တာလေးတွေပေါ့လေမေတ္တာကိုမူရာလေးတွေထားခုအများနဲ့ပေါင်းစုပြီးတော့နေကြတဲ့အခါမှာဆိုလို့ရှိရင်မလွဲသာလို့ပြောရဆိုရပြီဆိုလို့ရှိရင်မနောကမေတ္တာကအခြေကအားကောင်းတော့စွန့်ရှိသလိုပေါ့လေပို့ပြီးတော့ထက်မြောက်အောင်ပေါ့လေပြောဆိုဆက်ဆံတဲ့အခါမှာနှုတ်ချိုချိုလေးပေါ့လေကိုယ်မူရာလေးတွေလည်းပဲရင်ကြီးကြီးလေးတွေပေါ့လေအဲ့ဒီဆက်ဆံတာလို့ရှိရင်တူမေတ္တာတူမှာဆိုတာပေါ့လေတူဖို့တူမေတ္တာစိတ်ဓာတ်တွေပြန်ပွားပြီးတော့ပေါ့လေအစစရာရာမေတ္တာနဲ့ပဲဆက်ဆံတဲ့အတိုင်းဝန်းကြီးဖြစ်လာပြီဆိုလို့ရှိရင်တော့အမနာကိုကောင်းပါလားဒါကြောင့်မေတ္တာနည်းနည်းဖြစ်ဖြစ်ပွားရပါတယ်ပြီးတော့ဒီမေတ္တာလည်းပဲသူတစ်ပါးနဲ့ဆက်ဆက်ပတ်သက်နေတာဖြစ်တော့သူတစ်ပါးပေါ်မှာပေါ့လေဒီရင်ကျေဖွယ်ရာချစ်စရာကောင်းတဲ့အပြုအမူလေးပေါ့ချစ်ကွက်တခါတခါမှလည်းပဲကိုယ်နဲ့အခမ်းမသိလို့ရှိရင်မုန်းစရာကောင်းတဲ့အပြုအမူမုန်းကွက်ဆိုတာပေါ့ချစ်ကွက်မုန်းကွက်နှမျိုးရှိပါတယ်အဲ့တော့ချစ်ကွက်မုန်းကွက်နှမျိုးရှိနေတော့မုန်းကွက်ကိုဖယ်ရှားပြီးတော့ချစ်ကွက်ကလေးတွေအာရုံပြုပြီးတော့ပေါ့လေမေတ္တာထားတတ်ဖို့လည်းသိအရေးကြီးပါတယ်အဲ့ဒါဟာအပြုသဘောဆောင်တဲ့အဖြောင့်မြင်သဘောရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့မုန်းကွက်ကိုတတ်နိုင်ဆုံးဖယ်ရှားပြီးတော့ချစ်ကွက်ကျဉ်တ်ဆရာကွက်လေးတွေကြည့်ပြီးတော့မေတ္တာပွားတတ်ပါတယ်အဲ့တော့ချစ်ကွက်လေးတွေမြင်တတ်ဖို့မြင်နိုင်ဖို့မြအောင်လဲကြည်တတ်ဖို့သိအရေးကြီးပါတယ်အဲ့ဒါလိုကြည်တတ်ပြီဆိုလို့ရှိရင်တော့အများအားဖြင့်မေတ္တာတရားတွေဖြစ်ပွားတော့တာပါပဲတူနဲ့တူပေါင်းသီးဆက်ဆံရမှာလည်းအဆင်ပြေလာတော့တာပါပဲတတိယကတော့အသုဘဘာဝနာတဲ့အသုဘဘာဝနာဆိုတာမတင့်တယ်မကွဲရဟောလေယုံစရာဖြစ်အောင်ပေါ့လေပွားများရတာပါပဲကုတရားထုတ်တယ်ဆိုတာဒီမိမိကိုပေါ့လေအထူးသဖြင့်စိတ်နေစိတ်ထားတွေအပြည့်ကင်းတန်ရှင်းပြီးတော့လှပ်ပါလာအောင်အထုတ်ရတာပါစိတ်နေစိတ်ထားတွေလှပ်ပါလာအောင်အထုတ်ရအကြည်တန်စီတတ်တဲ့လောဘဒေါသမောဟတွေကင်းပြီးတော့တန်တန်ရှင်းရှင်းပေါ်လေအတိညာဉ်ဖြစ်ပြီးတော့ရင့်ကျက်ပြီးတော့လောကဓာတ်တွေလည်းခံနေရှိအောင်ဆိုပြီးတော့ပေါ်လေစိတ်ကလေးလာလာအောင်စိတ်ကလေးလည်းခံနေရှိအောင်ဆိုပြီးတော့ရုပ်ခန္ဓာကြီးရဲ့မတင့်တယ်မဖွဲရဘူးပေါ်လေအဲ့ဒါတွေကြည့်ရပါတယ်သူကလည်းသူပေါင်းကြည့်လို့ရှိရင်တော့တာယာစရာဖြစ်ပြီမယ်လို့ တခုချင်းတခုချင်းခွဲစိတ်ကြည့်လို့ရှိရင်တော့မတရားဝင်ဖြစ်သွားတာပါပဲ။ဘုရားဖြင့်မတကားကြီးများစိတ်ပိုင်းလေးတွေပေါင်းဆက်ထားတော့ပေါင်းပြီးတော့ကြည့်လို့ရှိရင်အမှန်တည့်တယ်လှပါတယ်ကာကြီးဖြစ်ပြီမယ်လို့အတီးအတီးအစိတ်ပိုင်းလေးတွေဖြုတ်ပြီးတော့ထားလိုက်မယ်ဆိုလို့ရှိရင်တော့ဘယ်သူမှလူချင်းမှမဟုတ်တော့ပါဘူး။ဒါလိုပါပဲခန္ဓာကိုယ်မှာရှိနေတဲ့အစိတ်ပိုင်း30နဲ့2ပိုင်း32ပိုင်းရတော့ကျေလွန်အောင်ကြည့်ပါတယ်။မြင်လွယ်ထင်လွယ်တဲ့5ပိုင်းလောက်ပဲခွဲကြည့်ရမယ်။မိမိမှာရှိနေတဲ့ဆံပင်တစ်ပုံအမွေးတွေတစ်ပုံရှိသေးလက်သေးတစ်ပုံသွားတစ်ပုံအရေးတစ်ပုံပေါ့လေဒါတော့မြင်လွယ်ထင်လွယ်တဲ့ဟာတွေပေါ့လေ။ဒါကြီးကသူ့ရဲ့သူရှိနေတော့ကြည့်ကောင်းရှုကောင်းမိမယ်လို့တစ်ခုချင်းတစ်ခုချင်းခွဲပြီးတော့ပုံလိုက်လို့ရှိရင်ဘယ်သူမှလူချင်းတော့မဟုတ်ဘူး။နကောကตายစီရတင့်တယ်ဖွဲ့ရပြီမယ်လို့ခွဲကြည့်လိုက်လို့ရှိရင်မတင့်တယ်မဖွဲ့ရတဲ့အနေအထားဖြစ်သွားတာပဲအဲ့တော့ခုတရားထုတ်တယ်ဆိုတော့အမှားတော့စိတ်ကလေးတွေအပြည့်အနာစာကင်းပြီးတော့တန်ရှင်းရင်ကျေးပြီးတော့ဒီချစ်စရာကောင်းအောင်ပေါ့လေစိတ်ကလေးတွေစိတ်ကလေးတွေလှပလာအောင်ပေါ့လေကျင့်သုံးရတဲ့သဘောပါပဲစိတ်ကလေးတွေလှပအောင်ကျင့်သုံးရမှာခန္ဓာကိုယ်ရဲ့မသတိစရာတွေကိုပေါ့လေရှုရပါတယ်ရှုတော့မသတိစရာမြင်သွားပြီဆိုလို့ရှိရင်ကိုယ့်ကိုယ်တော်မှကိုယ်မသတိဘူးဆိုလို့ရှိရင်သူများပေါ်လည်းပဲအလားတူမသတိမှုတွေဖြစ်တာပါပဲအဲ့ဒါအကျိုးပါပဲအထူးသဖြင့်တရားထုတ်တဲ့အခါမှာအမျိုးသားနဲ့အမျိုးသမီးဆိုရင်ဆန့်ကျင်ပဲလာလာပါပါအာယုန်လေးတွေ့တတ်ပါတယ်အဲ့ဒါတို့တွေ့ပြီဆိုလို့ရှိအဟုတ်ကြီးထင်ပြီးတော့ပေါ့လေအဲ့ဒါတွေကိုတာယာတတ်မဲ့မေမောနေလို့ရှိတရားမှာအနှောက်ယှက်ဖြစ်တတ်ပါတယ်အဲ့ဒါတို့အနှောက်ယှက်ဒီမဖြစ်ရအောင်ပေါ့လေကြိုတင်ပြီးတော့ပေါ့လေမိမိခန္ဓာကိုယ်ရဲ့မတ္တိစီယာဖြစ်အောင်ပေါ့လေကြိုတင်ပွားထားရပါတယ်နောက်ဆုံးကတော့မရဏစတိပါပဲမရဏစတိဆိုတာတရားမဲ့အရေးကိုတရားမိအရေးကိုကြိုတွေးဆင်ခြင်းတဲ့သဘောပါပဲကိုတရားထုတ်နေတာဟာမတည်တဲ့စီရောက်ဖို့ရာရည်စူးပြီးတော့အထုတ်ကြတာပါအမတဆိုတာတည်ခြင်းကင်းတာပါလေတည်ခြင်းကင်းတဲ့အေဂျင့်တဲ့နေရာရောက်ဖို့ရာဥတည်ပြီးတော့အထုတ်နေကြတာဒီတော့အဲ့ဒီဟာကိုလိုလားတဲ့ပုဂ္ဂိုလ်ဟာတည်ခြင်းတရားဆင်ခြင်းရပါတယ်တိကျရဆင်ရတော့ဆင်ကြီးစားမှာတော့တရားမှာကြောက်တဲ့စီပုံပဲလို့နောက်ဆင်ရမှာများတဲ့ခါကျတော့တရားမှာမကြောက်တော့ဘူးတကယ်တရားထုတ်တဲ့ခါကျတော့စွန့်စွန့်စားစားလဲအထုတ်ဖြစ်တော့တာပဲမခံသားဝေဒနာတွေပေါ်လာလို့ရှိကိုယ်နဲ့အသက်မငဲ့ွက်ဖက်နဲ့စွန့်စားအထုတ်တော့တာပါပဲဘာဖြစ်လို့လဲဆိုတော့တရားမဲ့အရေးကိုတွေးတော့အဲ့ဒီခဏခဏသေးနေတာတွေကိုအမဂ္ဂရရှိတာတော့သတိပ္ပံဘာဝနာတရားပဲကိုဒါပဲဥစားပြီးအထောက်တာပေါ့တော့အဲ့ဒါလိုရှိတတ်ပါလေသူကတော့အခုအဖြစ်ရှိလာလို့ရှိရင်အဖြစ်ကတော့ရှိမြဲပါပဲခုဘဝအတ္တိတ္တိဖြစ်ဖြစ်ဖြစ်ဖြစ်လာတော့ဖြစ်တဲ့တိုင်တီးမနေဘူးတဖြည်းဖြည်းအိုးလာတယ်တကတကယောဂဖြစ်တယ်ယောဂနဲ့မသေးတော့မှတဖြည်းဖြည်းတော့အိုးသေးတာပဲအိုးသေးတော့ပြီးပြလားဆိုတော့ဝိဇ္ဇာနဲ့တဏှာရှိနေသေးသည်ဘဝဒီဘုံမှာအပြစ်မမြင်ဘူးအကောင့်ထင်တာတနည်းအားဖြင့်လည်းပဲအမှန်တရားတွေကိုမသိမှန်တရားမသိတဲ့ဖြင့်ပြောင်းပြန်သိတယ်ဗောလေတမပြောင်းပြန်သိတော့ဘဝဒီဘုံမှာအဟုတ်ကြီးထင်ပြီးတော့တာယာတက်မဲ့တာပေါ့တဏှာဖြစ်တာပေါ့အဲ့ဒီအဝိဇ္ဇာနဲ့တဏှာအရင်ခံပြီးတော့ကောင်းကံဆိုးကံနေပြီးတော့ကောင်းဘဝဆိုးဘဝတွေရတာဒီတော့ဘဝဖြစ်စဉ်မှာဒီအဖြစ်ရှိလို့အပြက်လည်းရှိတယ်ဆိုတော့အဖြစ်မရှိအပြက်မရှိဘူးပေါ့ဒါပေါ့မိသားစုနေဖို့ရာအတွက်ခံရတဲ့အိမ်ကြီးဆောက် ပြီးတဲ့အခါကျတော့မိသားစုနေဖို့ရန်အတွက်ပေါ့လေပြင်းစင်းနေတုံးပဲဒီအင်ကြီးကအကြောင်းအလျော်ဆိုပျက်စီးသွားတယ်အဲ့ရှင်ကဘယ်လိုထင်မလဲဆောက်ပြီးပျက်စီးမဲ့တူတူတော့ဗျာမဆောက်ပြီးတာကောင်းတောင်းတောင်းဆိုတာပေါ့လေဘုရားပဲဘဝရဲ့အပြစ်တွေမမြင်လို့ဘဝတွေตายရပြီးတော့ဘဝဖြစ်စီတာတွေကံနေပြုလို့ဘဝရထားပြီဆိုလို့ရှိရင်ကိုယ်လိုမရှိတဲ့ကိုယ်ကပြူခြင်းမလို့အိုးတယ်ကိုယ်ကမာခြင်းမလို့နားတယ်ကိုယ်ကနေခြင်းမလို့သေးတယ်ကိုယ်ကကိုယ်ဆင်းရဲဆိတ်ဆင်းရဲကင်းပြီးတော့လည်းနေခြင်းနဲ့ဒါပေမဲ့လို့ကိုယ်မလိုတဲ့ဟာတွေဖြစ်နေတော့ဘဝတွေမဖြစ်တာကောင်းတောင်းတောင်းဆိုတာပေါ့လေပေါ့ဘောဓိဖြစ်လာလို့ရှိဒီလိုအဆိုးတွေနဲ့ကြုံရမယ်အတူတူပေါ့ဒီမဖြစ်တာကောင်းတောင်းတောင်းဆိုတာပေါ့ဒီအဒီအသေးကင်းနဲ့ချမ်းသာကိုမျောမှန်းလာတယ်အခုတရားထုတ်တယ်ဆိုတာအဒီအသေးကင်းနဲ့ချမ်းသာစိတ်ကိုရလို့အထုတ်ကြအထုတ်ကြည့်အထုတ်နေကြတာဆိုတာပေါ့ဒီအဲ့ဒါနားလေးရပါတယ်ဓမ္မတဏှာနဲ့တင်းနေရမကောင်းဘူးဒါဆိုအဝိဇ္ဇာနဲ့တဏှာနှုတ်လိုက်လို့ရှိရင်ကောင်းကံနဲ့ဆိုးကံလည်းမရှိတော့ဘဝတိကောင်းတဲ့ဘဝတိဆိုးတဲ့ဘဝတိလည်းမဖြစ်တော့ဘဝတိမဖြစ်တော့ဘူးဆိုလို့ရှိရင်ဘဝတိနဲ့ဆက်တဲ့ဆင်းရဲတွေလည်းပဲကိုယ်လိုမရှိတဲ့အရာတွေဖြစ်ရတာလည်းပဲမရှိတော့ဘူးငြိမ့်သွားပြီပေါ့အဲ့ဒါပါဒီတော့အဲ့ဒါလို့ဘဝတိမဖြစ်တဲ့ငြိမ့်ချတဲ့ချမ်းသာရလို့ရေးအတွက်မျှော်မှန်းထားရပါတယ်ဒါပဲအရေးကြီးပါတယ်အဲ့လိုမျှော်မှချက်ရှိတဲ့ပုဂ္ဂိုလ်ဟာအခုရှေ့ဦးစွာသေခြင်းတရားကိုဆင်ရပါတယ်သေခြင်းတရားဆင်ရင်တော့အချိန်မရွေးတည်နိုင်တယ်လို့ဆိုတော့ဆင်ရင်ထားလို့ရှိရင်တရားမှလည်းမကြောက်တော့မသေးကာလလေးမှာဒီလိုအမဂ္ဂဉာဏ်ဖြစ်တဲ့ခန္ဓာကိုယ်ကြီးတွေကတကယ်အတ္တတာမသေးတရားတွေဒီလိုသတိပ္ပံဘောင်တော့တရားအထုတ်ပြီးတော့ပိုင်ပိုင်နဲ့ရရှိအောင်လုပ်နိုင်တယ်ဆိုတဲ့ခံယူချက်အပြည့်နဲ့ပေါ့လေအထုတ်ထားလို့ရှိရင်အာလုံသောဘုရားကြီးမငြိမ့်သည့်တရားတော်မှာအပယ်ဆင်းရဲကတောတဘာဖြစ်သွားလို့ရှိရင်အပယ်ဆင်းရဲငြိမ့်တယ်ဆိုရင်ဒါဘောအမဂ္ဂချက်ရသွားပါပြီအဲ့ဒါအ ਨੇ ဆုံးပါပဲဒီမှာအဲ့တော့အမိုက်ပုံလေးကရွှေထုတ်ဆိုတဲ့နီးနဲ့ပေါ့လေအမဂ္ဂချက်ရှိတဲ့ခန္ဓာကိုယ်ကြီးတွေကပေါ့လေအချိန်ပြီးတိကျခဲ့တဲ့အမြဲတရားပေါ်ဒီအမဂန်ရှိတဲ့ချမ်းသာပေါ်ထုတ်ယူအောင်တိကျတရားလည်းဆင်ခြင်ရပါတယ်အခုစုရတ္တကဘာဝနာကုသံတရား၄ပါးရှင်းလင်းတင်ပြပြပါပြီအဲ့ဒါကိုထိုက်တန်သမျှပွားရပါတယ်သီပ္ပံတရားအချိန်ပေးပြီးတော့အထောက်အကူဖြစ်တော့သူ့ကိုတော့ဇတိအနေနဲ့ပေါ့လေ၅မိနစ်လောက်ဖြစ်ဖြစ်၃မိနစ်လောက်ဖြစ်ဖြစ်ဖျားကုံတော်လေးအောင်ပြုမေတ္တာလည်းပဲ10မိနစ်လောက်ဖြစ်ပွားဖို့ကျန်တဲ့2မျိုးလည်းပဲတစ်ခုတစ်ခုမှာ2မျိုး2မျိုးပါဆို10မိနစ်လောက်ပွားပြီးတော့ပေါ့လေအထုတ်ကြဖို့ပါပဲဒီနေ့တစ်ခါလောက်သုံးဖို့နှစ်ခါလောက်ပွားလို့ရှိရင်လုံးလောက်ပါလေမြေသာပွားဖို့မဟုတ်ပါဘူးသတိပ္ပဒတရားကိုပဲဥစားပြီးတော့ပွားဖို့ပါပဲအဲ့တော့ဒီနေ့ကတော့ရှေ့အစဉ်လာကလည်းပဲတရားထုတဲ့ပုဂ္ဂိုလ်တွေဒီစတရရိကဘာဝနာကုသံတရား၄ပါးပွားများတဲ့အလေးအထရှိခဲ့ပါတယ်။ဒါဒီအလေးအထကောင်းတစ်ခုကိုလည်းပဲဆက်လက်ပြီးတော့ထိမ့်သိရရောက်ပြီးတော့မိမိတို့ကိုယ်တိုင်နဲ့တရားထုတ်တဲ့အခါမှာပေးရန်ကင်းကင်းအနောက်ရှိကင်းကင်းနဲ့အထုတ်ပြီးတော့တရားထုတ်တရားမြတ်တရားဖို့ရအတွက်ပေါ့လေမျှော်ရှုရပါတယ်။အဒီတိုင်ကြိုးစားအထုတ်ပြီးတော့တကယ်အမြတ်တရားအသိချင်းနဲ့အမြတ်တရားကိုကျူစာအထုနိုင်ကြပါစေလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါရစေ
။စာဓုစာဓုစာဓု